မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓဘူးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အောက်လက်ထရိုနီယာတွေအိုဝိုင်ယိုပြည်နယ်ကထူးယူကောက်ပွဲမှာကိုယ်စားလှယ်တွေချမဲ့ပြတ်သက်မနိုင်တဲ့အတွက်အနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။မလေးရှားနိုင်ငံမှာလုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုရှုပ်တော်ပုံနဲ့ဆင်ရပြီးဝန်ကြီးချုပ်နာချက်ရာဇာနောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုထစ်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့နန်းလောင်နဲ့တူချင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့ကြာရောက်တဲ့နှစ်30ပြည့်ရှစ်လေးလုံးလူမှုရေးတော်ပုံကြီးနှစ်ပတ်လည်နေ့မှာတော့လူမှုအောင်ကြားမှုကြီးဖြစ်ခဲ့တဲ့အတွေ့အသက်တွေဘဝတွေပေးဆက်ခဲ့သူတွေကိုဥညွန့်ဂုဏ်ပြုပါတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။
အဲ့ဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းရှင်အားလုံးကိုအခုတစ်ပြေဘယ်တော့မှကြံမလာနိုင်တော့တဲ့ခေါင်းလံတွေတလူလူပြတ်လာကိုရင်သွေးမရတော့တဲ့လူတွေအတွက်
88မျိုးဆက်ចောင်းသားကောင်းဆောင်မင်းကိုနိုင်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ကြပါမယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းချီပြီးရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးနိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကတိုက်တွန်းလိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအစီအစဉ်ကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်အောက်လွတ်တော်နေရာအတွက်အဝိုင်းယိုပြည်နယ်ကအထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းအထိအနိုင်ရှုံးဆုံးဖြတ်ဖို့ခံနေပါတယ်။အဝိုင်းယိုပြည်နယ်ကခြေပြတ်ရွေးကောက်ပွဲနဲ့ပြည်နယ်တချို့ကရွေးကောက်ပွဲရလဒ်တွေကနေရှေ့လာမဲ့နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲပေါ်ရိုက်ခတ်လာနိုင်တဲ့အလားအလာတွေကိုလည်း Republican နဲ့ Democratic Party တို့ကအနီးကပ်စောင့်ကြည့်နေကြတာပါ။အဝိုင်းယိုမဲဆန္ဒနယ်မြေတွေအားလုံးကနေရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားလှယ် Tribe Borderson ကဒီမိုကရက်တစ်ကိုယ်စားလှယ် Danny O'Connell နဲ့ထောက်ခံမဲ1900သာရထားပါတယ်။ပြည်နယ်ရွေးကောက်ပွဲတောင်းငန်းဂျွန်ဟက်စ်တက်ကတော့မဲယုံပေါင်း3400ကျော်နဲ့ကျွတင်မဲပေါင်း5000လောက်မဲပေးခဲ့ကြောင်းပြောဆိုထားပေမဲ့ပြည်နယ်ဥပဒေအရအင်္ဂါနေ့ရွေးကောက်ပွဲအပြီး17ရက်ကျန်မှတရားဝင်မဲရည်တွက်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အနိုင်ရတဲ့ကိုယ်စားလှယ်ကတော့ပြီးခဲ့တဲ့အောက်တိုဘာလမှာတောင်းဝင်းကနှုတ်ထွက်ထားတဲ့ Republican အောက်လွှတ်တော်မှ Pat Tibery ရဲ့နေရာကိုတောင်းဝင်းရောက်မှာဖြစ်ပါတယ်။ခုနေရာကိုပဲနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေကျင်းပတဲ့အခါနောက်တစ်ချိန်ရှင်ပြန်ရမှာဖြစ်တဲ့အတွက် Republican ကိုယ်စားလှယ် Borderson နဲ့ဒီမိုကရက်တစ်ကိုယ်စားလှယ် O'Connor တို့ထပ်မံရှင်ပြန်ရမယ့်အလားအလာတွေလည်းရှိနေကြပါတယ်
။ American သမ္မတ Donald Trump ကအမေရိကန်နဲ့တရုတ်နိုင်ငံကြားအထူးကောင်းမွန်တဲ့ကုန်သွယ်ရေးဆက်ဆံမှုဖြစ်လာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းတွေရဲ့လက်ထက်ကလိုပုံစံမျိုးတွေနဲ့တော့ကွဲပြားလိမ့်မယ်လို့မနေ့အင်္ဂါနေ့မှာပြောပါရယ်။တရုတ်တို့ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လိုလားပေမဲ့တရုတ်ဘက်ကအမေရိကန်အပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစေချင်တဲ့ဆိုပြီးဖိတ်ခေါ်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုသမ္မတ Donald Trump ကပြောဆိုခဲ့တာပါ။တရုတ်ဟာကုန်သွယ်ရေးနဲ့ပတ်သက်ပြီးမျှတမှုမရှိတဲ့နိုင်ငံဆိုပြီးသမ္မတ Trump ကမကြာခဏပြောဆိုခဲ့တယ်လို့အမေရိကန်အလုပ်သမားတွေအကြိုအမြတ်ရမယ်ကုန်သွယ်ရေးအဖြစ်ပြောင်းလဲပြဖို့ဆန္ဒရှိကြောင်းလည်းပြောဆိုပါရယ်။သမ္မတ Trump ကဒေါ်လာဘီလီယံ30ကျော်ဖို့တရုတ်သွင်းကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွင့်တိုးမြင့်ကောက်ခံလိုက်တာပါ။ဒါအပြင်ဒီလနောက်ပိုင်းမှာလည်းနောက်ထပ်ဒေါ်လာ16ဘီလီယံဖို့တရုတ်သွင်းကုန်တွေကိုအခွင့်တိုးကောက်မယ်လို့မနေ့အင်္ဂါနေ့မှာပဲသမ္မတ Trump အစိုးရအဖွဲ့ကပြောပါရယ်။တရုတ်ဘက်ကလည်းဒေါ်လာဘီလီယံ10နဲ့ချီတဲ့အမေရိကန်သွင်းကုန်တွေကိုတံပြန်အခွင့်တိုးမြင့်ကောက်ခံမှုစီစဉ်ထားတယ်လို့ပြောပါရယ်။အမေရိကန်ဘက်ကအခွင့်တိုးကောက်ပေမဲ့လည်းတရုတ်ကုန်ပစ္စည်းတွေတဟုန်ထိုးတင်ပို့နေရတဲ့ကုန်သွယ်ရေးကိန်းဂဏန်းတွေကိုလည်းတရုတ်တို့ကမနေ့အင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်
။မြောက်ကိုရဲ့နျူကလ িয়ার နဲ့ဖြစ်သေးလုပ်ငန်းတွေနဲ့ပတ်သက်လို့မနေ့ညက New Jersey ပြည်နယ်အပန်းဖြေကောက်ကွင်းတစ်ခုမှာပြောကြားတဲ့မင်းကွန်းတွင်သမ္မတ Donald Trump ကကာကွယ်တဲ့သဘောထားမျိုးပြောဆိုသွားပါတယ
်။ North Korea we're doing well. I think we have a lot of good talk going on. That's been going on for many, many years. I think, you know,
we're... ရခိုင်နဲ့ပတ်သက်လို့တိုးတက်မှုတွေရှိနေပြီးကောင်းမွန်တဲ့ဆွေးနွေးမှုတွေလည်းအများပြားရှိနေတယ်လို့ယူဆတဲ့အကြောင်း New Jersey ပြည်နယ် Bed Minister မြို့မှာထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခမ်းအနားကမင်းကွန်းမှာသမ္မတ Trump ပြောသွားတာပါ။ရခိုင်ရဲ့ဖြစ်ရှင်းမှုနှစ်ပေါင်းများစွာကြိုးပမ်းမှုတွေမှာအောင်မြင်မှုမရခဲ့ပေမဲ့လည်းရခိုင်ကကောင်းဆောင်တဲ့ထိပ်သီးတွေ့ဆုံတာပါဝင်လွန်ခဲ့တဲ့3လလောက်ကစလို့သူ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုဆိုရင်ဂျပန်နိုင်ငံမှာကိုကျော်ပြီးရခိုင်ကမစ်ဆိုင်တုံးစမ်းသပ်တာမျိုး ွေရော့ကက်ဒုံးဖြစ်ခတ်တာတွေနျူကလ িয়ার စမ်းသပ်မှုတွေလည်းမတွေ့ရတော့သလိုဆက်ဆံရေးတွေတိုးတက်လာနေဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်စောင့်ကြည့်သွားမှာဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်လာတဲ့အပေါ်တရုတ်နိုင်ငံကဝမ်းသာလိမ့်မယ်လို့မထင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဇွန်လတဲ့စင်ကူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့တာတွေကိုမြောက်ကိုရီးယားဘက်ကလိုက်နာမှုရှိတဲ့အကြောင်းလည်းသမ္မတထရန့်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ပြောချက်ချက်ဟာသူ့ရဲ့အမျိုးသားလွန်ကြီးချန်ပီပုတ်ကိုရဲ့ပြောဆိုချက်နဲ့တော့ကွဲလွန်နေပါတယ်။အမျိုးသားလွန်ကြီးချန်ပီဂျွန်ဘော်ဒန်ကတော့မြောက်ကိုရီးယားကနျူကလ িয়ার ဖြစ်သည်လိုအပ်တဲ့ခြေလမ်းမျိုးတွေလှမ်းနေတာကိုမတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်
။စင်မာဝေအထိုက်ခံနိုင်ငံရေးသမားတန်တိုင်ပီဒီဟာနေဆက်မှာအဖမ်းခံလိုက်ရပါတယ်။ဇမ်ဘီယာနိုင်ငံမှာခလုံခွင့်ရဖို့ကြိုးပမ်းနေနေနဲ့နေဆက်ကိုဖျက်ချဖို့ကြိုးပမ်းရမှာဒီကနေ့ပဲအဖမ်းခံရတာဖြစ်ကြောင်းလဲအကျိုးဆောင်ရှိနေ QBC ကမီလီယိုကပြောပါတယ်။ဖမ်းဆီးခံလိုက်ရတဲ့ပီဒီဟာပြေးခဲ့တဲ့သတင်းမှတ်ထဲကစင်မာဝေနိုင်ငံကသမ္မတရွေးကောက်ပွဲနောက်ပိုင်းတွေးထွက်တန်ယိုပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်စူပူအောင်လုံဆောင်မှုနဲ့ရဲကအလိုရှိနေတဲ့အထိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုဦးထဲကတူဦးဖြစ်ပါတယ်။ MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမ္မတအမဆန်မနန်ဂါကအနိုင်ရအောင်မဲလိန်ခဲ့တယ်လို့ဆွဆွဲထားတာပါ။ဖန်စီခံလိုက်ရတဲ့ PD ဟာသမ္မတကရွေးကောက်ပွဲမှာအနိုင်ရကြောင်းမကြေညာခင်ရက်မှာပဲအတိုက်အခါ MDC ပါတီကောင်းဆောင် Nelson Kamisa ဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲကျင်းပပြီးကြေညာခဲ့သူလည်းဖြစ်ပါတယ်။နောက်တစ်ရက်မှာအတိုက်ခံကောင်းဆောင်ကိုထောက်ခံသူတွေလက်မော်ထွက်ပြီးတော့တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြခဲ့ကြရမှာတော့ရဲတွေကမြေရုပ်ပုံးတွေကြီးစံအစ်စ်တွေတုံးပြီးတော့နေနေခဲ့တာပါ။ဖန်စီခံခဲ့ရတဲ့နိုင်ငံရေးသမားပီတီဟာစင်မာဝေနိုင်ငံမှာနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဇူနူ PF ပါတီကောင်းဆောင်ရောဘတ်မူဂါဘီတမရဖြစ်တာဝန်ယူထားစဉ်အတိုက်ခံ MDB ပါတီနဲ့အာဏာခွဲဝေတာဝန်ယူခဲ့တဲ့အစိုးရလက်ထက်2009ခုနှစ်ကနေ2013ခုနှစ်ထိဗန်နာရေးဝန်ကြီးတာဝန်ယူခဲ့ဖို့သူလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံပိုင် 1MTV လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွယ်သွန်းစားမှုရှုပ်ထွေးပုံနဲ့ဆက်နေပြီးဝန်ကြီးချုပ်နာဂျီဘရာဇာဟာနောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ် 1MTV လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်းစင်းတွေကိုဒေါ်လာ7သန်းလွှတ်ပြောင်းမှုပါဝင်ငွေမဲခွာချမှုအမှုသုံးမှုနဲ့ဒီနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါအမှုတမှုရင်းစည်အတွက်ပြစ်မှုတင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိကြာခံရနိုင်တယ်လို့ခေါ်ယူခဲ့တဲ့ငွေကြေးပမာဏရဲ့၅ဆထက်မနည်းတဲ့ဒဏ်ငွေပေးဆောင်ရမှာလည်းဖြစ်ပါတယ်ဒီနေ့တရားခွင်မှာတော့ဝန်ကြီးချုပ်ဟောင်းကစွဲချက်တွေအားလုံးတွေအပြည့်မရှိကြောင်းရှောက်လဲခဲ့တာပါအသက်64နှစ်အရွယ်ဝန်ကြီးချုပ်နာချစ်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲယုံကြည်အားနဲ့မှုကိုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရသုံးမှု 1MTV လုပ်ငန်းကြီးကနေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့အမှုတမှုလို့နဲ့တရားစွဲထားတာဖြစ်ပါတယ်အစိုးရမှဆွဲဆိုထားတဲ့အမှုမှုရင်းစီအားလည်းပြစ်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးထောင်ဒဏ်အနည်း20ထိကြာခံရနိုင်ပါတယ်အစိုးရပိုင်းဆွဲဆိုထားတဲ့အမှုတွေမှာလည်းအပြည့်မရှိကြောင်းဝန်ကြီးချုပ်ဟောင်းကရှောက်လဲထားတာပါဝန်ကြီးချုပ်ဖြစ်တာဝန်ယူစီမှာတည်ထောင်ခဲ့တဲ့1MTV လုပ်ငန်းကြီးကအလွဲသုံးစားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာတော့ဝန်ကြီးချုပ်ဟောင်းနာချစ်ကိုအဓိကစုံစမ်းနေတာဖြစ်ပါတယ်အမေရိကန်တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MTV လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကတော့ဝန်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ပန်ဆင်းတဲ့ကိုရောက်ရှိခဲ့ကြောင်းလည်းဆွဆွဲထားပါတယ်
လောက်နိုင်ငံမှာပြည်ခဲ့တဲ့လကုံပိုင်းလောက်ကရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာတစ်ခုအကြီးအကျယ်ကျိုးပေါက်ခဲ့ပြီးတဲ့နောက်တိဆောက်စဲရေကာတာပေါင်း50ကျော်ကိုလည်းပြန်ပြီးဆန်းစစ်သွားမယ်အပြင်တိကလာအတွင်းရေကာတာသည်တိဆောက်ရေးကိစ္စကိုလောက်အစိုးရကဆိုင်းငံ့ထားမှာပါအခုလိုဘေးထောက်ကကြောက်ရွံ့ခဲ့ရတဲ့အတွက်ရေကာတာတွေကိုကြည်ကြဲပြင်းပြင်းစစ်ဆေးသွားမယ်လို့လောက်နိုင်ငံခြားရေးဝန်ကြီးဌာနတူညွန်ကြားရေးမှူးကင်ညာခမွန်ခွန်က VOA ကိုပြောပါတယ်ရေကာတာကျိုးပေါက်ခဲ့တဲ့အတွက်လူ30ကျော်သေဆုံးပြီးတော့100ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့လောက်နဲ့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံတဲ့ဒီရေရီစီစင်ပြီးတော့လူ1000ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါနိုင်ငံတွင်းဆောက်လက်စာရေကတာပေါင်း50ကျော်ကိုပြန်ပြီးတော့အသေးချာစုံစမ်းစစ်ဆေးသွားမယ်အပြင်ဤပညာပိုင်းအရအနီးကပ်ဆောင်ကြီးသွားမယ်လို့လည်းတူညွန်ကြားရေးမှူးခန့်ညာကပြောပါရယ်ဇူလိုင်လ23ရက်နေ့ကစီပိုင်စီနမ်ရောင်ရေကတာကျိုးပေါက်ပြီးထွက်လာတဲ့ကုဘမီတာတန်5000လောက်ရှိတဲ့ရေတွေအတပ်ပူးနဲ့ဆန်နာမစ်ပြည်နယ်ထဲကရွာတွေထိစီးဆင်းပြီးရာနဲ့ကြီးတဲ့အိမ်တွေရင်းနှောက်မြောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတာပါ
အင်ဒိုနီးရှားနိုင်ငံကဗန်းဖြစ်ကျွန်းမှာတနင်္ဂနွေနေ့ကအင်အားပြင်းငလင်းတန်းကြောင့်သေဆုံးသူအရေအတွက်132ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းအာနာဘန်နီတီးပြလိုက်ပါတယ်။သေဆုံးသူအရေအတွက်စီးရင်တက်ကတော့အင်ဒိုနီးရှားအမျိုးသားကပ်ဘေးတိုင်းရှော့ချရေးအေဂျင်စီပြောခွင့်ရကဒီနေ့ပဲထပ်မံတီးပြထုတ်ပြန်လိုက်တာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်ရေပြင်ကိုဗိုလ်ပြပြီးအင်အား 6.9 ရှိတဲ့ငလင်းလောက်ခတ်ခဲ့ရကထိခိုက်သေဆုံးသူတွေကိုအရေးပေါ်ရှာဖွေခဲ့စေရည်ဆက်လက်ရှာဖွေနေချိန်မှာပဲသေဆုံးသူစီးရင်တက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ငလင်းတန်ကတော့အနည်းနာကဂျီလီပါလီစွန်ပေါင်းဟိုဝါကျွန်းနေပြင်အရှိချာဘာကနေရာတချို့မှာပါခန်းစားခဲ့ကြရတာပါငလင်းတန်းကြောင့်နေထောင်ပေါင်းများစွာပျက်စီးခဲ့ရပြီးလွန်ပေါ်ကျွန်းပေါ်မှာပဲလူပေါင်း 35,600 အိုးမဲ့ရင်ဖြစ်ရပြီးအရေးပေါ်စကန်နေမှာခိုလုံနေကြရပါတယ
်အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကအခြေအနေတွေတိုးတက်လာတာရှိပေမလို့အရေးကြီးဆောင်ရမယ့်ကိစ္စတွေရှိနေပြီးဒါကိုအထူးရောက်ဆုံးအကောင့်နဲ့ဖော်ပေါ်ကုဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ရင်းအကူအညီရဲ့လုပ်ငန်းတွေထိတိအရောက်ဆောင်ရွက်နိုင်အောင်ကုလသမဂ္ဂကအကူအညီပေးအဖွဲ့တွေကိုလွတ်လပ်စွာတွာလာခွင့်ပြုဖို့ပြည်내ရင်းလူမှုအသိုင်းအဝိုင်းအားလုံးလွတ်လပ်စွာလှုပ်ရှားတွာလာခွင့်ပြုဖို့နဲ့ပဋိပက္ခရဲ့အဓိကအကြောင်းရင်းစစ်မြစ်ကိုကန့်တွဲဖြေရှင်းဖို့ဆိုတဲ့ကိစ္စတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်နေတဲ့ကြောင်း UNHCR နဲ့ UNDP ကုလသမဂ္ဂအဖွဲ့တွေကထောက်ပြပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လီဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းဒီစုပေါင်းပြီးတော့တပါတီအာဏာရှင်စနစ်ကိုအုံကြွတော်လှန်ခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားတွေကျင်းပတာဟာအတိတ်ကိုပြန်တူးဖော်တာမျိုးမဟုတ်ဘဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။လူလူရဲ့အတန်ကိုအစိုးရကနားမထောင်ခဲ့တဲ့အတွက်အုံကြွမှုဖြစ်ခဲ့ရတဲ့သင်ငန်းစာကိုယူသင့်တယ်လို့ပြောဆိုပြီးရှစ်လေးလုံးရဲ့ဂရိကဝတ်တွေအကောင့်ထဲပေါ်နိုင်ရေးကိုလည်းအဓိကထောက်ပြကြပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့အခမ်းအနားအကြောင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါရှင
်လွန်ခဲ့တဲ့နှစ်ပေါင်း30ကရဟန်းရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်သလားရှုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ငန်းစာတွေယူမလဲဆိုတဲ့ပြောဆိုစမ်းစစ်ချက်တွေကိုကျွန်တော်ကြားနေရပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးကပြီးပလားဆိုတော့ဝေဖန်ဆက်စစ်ချက်တွေကိုလည်းကျွန်တော်ကြားနေရပါတယ်ဒါပေမဲ့ဒီနေ့ဒီမိုကရေစီရဲ့လှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာနှစ်30ပြည့်ခမ်းနားကျင်းပပြီးတော့မိတ်ဆွေအောင်တွေတွေ့ကြဆုံကြမိတ်ဆက်နေကြပါတယ်တပိုင်းချောင်းတွေကိုအမတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ကာလလည်းဖြစ်ပါတယ်
အဲ့ဒီတော့ကနှစ်30လုံးကအတူလျှောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေအဆုံပိုင်းရှင်အားလုံးကိုအထူးသဖြင့်ဘယ်တော့မှပြန်မလာနိုင်တော့တဲ့ခေါင်းလံတွေတလူလူပြက်လာကိုမြင်ခွင့်မရတော့တဲ့သူတွေအတွက်အထူးသဖြင့်ဥညွတ်ကုန်ပြုပါတယ်ဒီညကိုရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့ကံကိုယုံကြည်လို့ပါဒါဟာအိမ်မက်စံပေါင်းစံနေပါလိမ့်မယ်ကျွန်တော်တို့အကြမ်းတမ်းဆုံးအချိန်အမှောင်မဲဆုံးကာလတုန်းကအဲ့ဒီခံစားချက်တွေကပြန်ရှင်ရင်ဖြစ်တော်ဖြစ်ပါမလားဒီလိုပြန်ဆုံနိုင်မှာမလားလို့သိကောင်းသိမိပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ပြန်ရောက်လာပါပြီခေါင်းလံနေတဲ့အခါပြန်ရောက်လာတာပ
ါအခမ်းအနားမှာပြောသွားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိကွန်းတချို့ပါအနာဂတ်ကိုမျက်နှာမူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှပ်လို့မရဘူးလို့သူကဆိုပါတယ်လွန်ခဲ့တဲ့နှစ်30ဒီမိုကရေစီရေလှုပ်ရှားမှုအတွင်းအားလုံးမြုံမှန်းခဲ့တဲ့အတိုင်းပြည်တစ်ခုရအောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါတယ
်နောက်ဆုံးအနေနဲ့ကျွန်တော်တို့အချိန်ကသကလုံးနေတဲ့အတိတ်ကြမပြောတတ်သည့်တိုင်အောင်ကျွန်တော်တို့မြုံမှန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကစပြီးတော့ပြည်ဆိုင်ရမယ်ဆိုတာတိုက်တွန်းပါတယ်ဘယ်လိုနိုင်ငံမျိုးလဲတယံအာတာကျင်းစာမိနေတဲ့နိုင်ငံဘဝကနေလူသားအချင်းမြစ်ကိုတန်ဖိုးထားတဲ့နိုင်ငံရုပ်ဝတ္ထုနဲ့ဒနာအားပြောင်းဝမှုကိုသာကျွင်းလင်းပြောနေမဲ့အစားကျေဝတ်ကောင်းနေတဲ့ဂုဏ်သတင်းပြည့်ပြတဲ့နိုင်ငံအမိတ်အာနာတစ်ခုတည်းနဲ့လူတွေကိုစိတ်ခိုင်းနေမဲ့အစားအပြန်အလှန်ယုံကြည်မှုနဲ့ဆွေးနွေးညှိနှိုင်းမှု
ပြည်သူသဘောဆန္ဒတွေကိုဥညွတ်ပြီးပူးပေါင်းဆောင်ရွက်တဲ့နိုင်ငံလူမျိုးတွေကွဲပြားမှုကိုရည်တွက်နေမဲ့အစားတာဝန်ဖွဲ့ထားယူရမှုတာဝန်ဖွဲ့ထားခံရမှုအပေါ်မှာဂယုဓမ္မပြုတဲ့နိုင်ငံတစ်ခနည်းရှိရင်လက်နဲ့အာကိုနဲ့အရာရာကိုဖြည့်ရှင်းမယ်ဆိုတဲ့အတိတ်တော့မဟုတ်ပဲဉာဏ်ပညာစဉ်းကျင်တုံတရားစာနာမှုတွေးခေါ်မျှော်မြင်မှုနဲ့သာယတနာပေါင်းပုံကိုချင်းကပ်ဖြည့်ရှင်းတတ်သောမျိုးဆက်တစ်တို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ကြီးကျက်ကြတဲ့နေရာမှာရှင်းလင်းလို့ဆိုတာအတိတ်သမိုင်းထဲမှာအိမ်မောကြနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့သွေးကြောတွေထဲမှာစည်းဝင်ပြီးခုနကျွန်တော်တို့တောက်တာတော့ကဘာကလေးစားဥညွတ်ရတဲ့ကျွန်တော်တို့ကိုယ်တိုင်သမိုင်းတစ်ခုမှာခေါင်းမော့နိုင်တဲ့နိုင်ငံမျိုးအထိတည်ဆောင်သွားမဲ့ဝိညာဉ်ဖြစ်ပါတယ်လို့ပြောရင်အဆုံးသတ်ပါတယ
်ပြည်သူတွေရဲ့တိတ်နေတဲ့တန်တွေကိုနားဆုံးမှုပြက်ကွက်ခဲ့တာကြောင့်လူထုအောင်ကြောင်းမှုဖြစ်ခဲ့တယ်ဆိုတာကို88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကထောက်ပြပါတယ်သမိုင်းကြောင်းတွေပြန်လည်ရတာကအကြောင်းရှိပါတယ်လို့သူကပြောပါတယ
်တစ်ချိန်လုံးကတောက်တော်မှာဖိတ်ပိုင်းတောင်းဝန်ခံဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ပါဒီကတည်းကဆိုရလက်ထက်မှာကျွန်တော်တို့လည်းတွေ့တွေ့တော့သူကကျွန်တော်တို့ကိုရင်းရင်းနှီးနှီးပေးတော့ခင်ဗျားတို့ခေါင်းလေးထဲမှာဘလောက်ကြာသွားလဲတဲ့ကျွန်တော်တို့ကပြေးပါတယ်တဝူးချင်းကလည်းပြေးပါတယ်ကျွန်တော်ကနေ့20အာသူကတော့22နှစ်အစရှိတဲ့ပြင်ပြောတော့တကယ်ကိုသူအာအသိပြင်သက်ပြီးတော့ဟာတဲ့ခင်ဗျားတို့အဲ့လောက်တော့ကြာသွားတာလားပြုသူအတွက်ခဏလေးလို့ထင်ရပေမဲ့ခံရသူတွေအတွက်တော့တကပါပါဒါတွေကိုပြန်ပြန်ပြောနေတာကလေငါကြီးစိတ်မဟုတ်ဘူးအနေဆုံးအစ်င့်လူပွဲစင်းတစ်ခုလုံးပြုတ်ပြင်ပြောင်းလဲအောင်စူးစမ်းခဲ့ကြတဲ့သူတွေရဲ့အခမ်းအနားကိုဒီလူပွဲစင်းကအတိမတ်ပြုတယ်တံမိုးထားတယ်ဆိုရင်လေတင်တဲ့လူတွေလည်းတင်တော်ပါတယ်ခံစားနေရတဲ့သူတွေလည်းနေပြောပ
ါရှင်လလုံးနှစ်ပတ်လည်းဖြစ်3ရက်ကျင်းပတဲ့ခန္ဓာတွေမှာလူထုလှုပ်ရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလို VOE ကိုရှင်းပြပါတယ
်နံပါတ်1ခေါင်းဆရာနေ့30ဒီမိုစီဒီမိုကရေစီကီအဲ့မှာတော့ရှင်းတယ်ဦးလက်ရှိရောက်ရှိနေတဲ့အခြေအနေကကျွန်တော်မြန်မာထားတဲ့ပန်းနိုင်မဟုတ်သေးဘူးမရောက်သေးဘူးအဲ့တော့ဒီပန်းနိုင်ကိုရောက်အောင်ဘယ်လိုသွားတဲ့အသွားနေတဲ့ခါမှာခွဲခြားစိတ်ပြတဲ့ခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတင်နေဆိုတာတွေပါတယ်နောက်တစ်ခုကဒီဘက်ကလူတွေကလည်းဒီမိုတနည်းအားဖြင့်ဒီမိုကရေစီလိုလားတဲ့အင်အားစုတွေအားလုံးညှို့ညွတ်ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်ညှိမောင်းထိုးပြထားပြရတာဒါနံပါတ်1ချက်ပေါ့နံပါတ်2ကောင်းဆုံးမှာတိုင်းနဲ့တန်းတူညီမျှမှုနဲ့ဖယ်ရယ်ပြည်တော်စုအဲ့မှာတော့အကုန်လုံးကလိုချင်တာကဒီ2000ဖွဲ့စည်းပုံကဘယ်လိုမှအလုံးမဖြစ်ဘူးအဲ့ဒီမိုကရေစီဖယ်ရယ်ပြည်တော်စုနဲ့ကန့်ညီတဲ့ဖွဲ့စည်းပုံတည်းပေါ်ပေါက်ဖို့အရေးကြီးတယ်နံပါတ်3ကတော့မြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်အဲ့မှာလည်းရှင်းတယ်အဲ့တော့မြန်မာနိုင်ငံရေးမှာစစ်အာဏာရှင်စနစ်ဟာအမြင့်တွယ်လာတဲ့ကာလတွေကိုပြန်ပြောတယ်ဥပမာ58ကျွန်တော်60 58 60နှစ်အဲဒါဒါ၄ဆက်ပြောရတယ်80ဆက်အာဏာသိမ်းတာပြောပြီးတော့လက်ရှိကာလမှာဒီစစ်ဘောင်ကျင်းသွားဖို့ဒီရပ်ဘောင်ချဲ့နိုင်ဖို့ဘယ်လိုလုပ်လုပ်ကြမလဲဆိုတဲ့ဟာတွေဝင်ဆွေးနွေးထားတဲ့ခါတွေကိုကျွန်တော်ဒီထဲမှာလည်းပါတယ်ထုတ်ပြန်ထားတယ်
ဒီခန္ဓာမှာခေတ်ဆက်ဆက်နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေအပြင်မျိုးဆက်တဲ့ကျောင်းသားလူငယ်တွေတော်တော်များများကိုလည်းလာကြတာတွေ့ရပါတယ်။ရှင်းလင်းလုံးစိတ်သက်တဲ့လူငယ်တွေကြားလက်ဆင့်ကမ်းနိုင်မှုရေးကြည့်တယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်ဒူးဖြစ်တဲ့ဥနေဖုံးလက်ကပြောပါတယ
်။အခုဆိုဒီနေ့ဆိုရင်ဒါကျွန်တော်ဒီလိုဒီပြည်လမ်းမပေါ်မှာလူမျိုးလှုပ်ခြင်းရပြဒါလူငယ်တွေရဲ့နေရာပဲလေ။တော့ဒါဒီတက္ကသိုလ်ဝင်းကြီးတော်ဒီပြည်လမ်းမှာဒီလိုဟာတွေကလူငယ်ရဲ့နေရာအဲ့တော့ဒီလိုအခုအရင်တော့ကကြတော့လူငယ်ရင်းနဲ့လူနိုင်ငံရင်းဒါကြီးက88ဆိုနိုင်ငံရေးပွဲကြီးလို့ပြောလို့တသက်ကြီးဖြစ်နေတယ်။အဲ့တော့ဒီလိုနေရာမှာလောက်ရတော့ကျွန်တော်အရင်သဘောကျတယ်။ဘာလို့သဘောကျတယ်ဆိုခုနကပြောလူငယ်ရင်းနဲ့ပုံနီးလာတယ်။နောက်ပြီးတော့ဟိုပေါ့တသက်စီမဟုတ်ပဲနဲ့လေလူငယ်ရင်းနဲ့ဒါဟာငါတို့နဲ့ဆိုင်တယ်ငါတို့ရဲ့သမိုင်းဆိုတဲ့ဟာမျိုးခံစားမှုမျိုးပေါ်လာအောင်ဒီလိုနေရာဌာနတွေပေါ့နော်။အဲ့လိုနေရာဌာနတွေမှာဒီလိုပွဲမျိုးတွေမများလုပ်ပေးဖို့ကျွန်တော်တောင်းဆိုတယ
်။88ခုနှစ်ကအခါသာကျောင်းသားကောင်းဆောင်လူဖြစ်ခဲ့ပြီးလက်ရှိမဟာဗျူဟာနဲ့မူဝါဒဆိုင်ရာလေ့လာရေး Institute ကအမှုဆောင်ဒါရိုက်တာဦးမင်းစင်ကတော့88ရဲ့ဂရီကုတ်ဒီကောင်းတဲ့ပေါ်လာဖို့အရေးကြီးတဲ့အကြောင်းအခုလိုပြောပါတယ်
နိုင်ငံမှာတော့နှစ်ပိုင်းပေါ့ဗျာတစ်ပိုင်းကတော့ဒီသင်္ကေတပိုင်းပေါ့အထည်အမှတ်ပိုင်းပေါ့အထည်အမှတ်ပိုင်းမှာသင်္ကေတပိုင်းမှာဒီလိုမျိုးတွေလုခွင့်ရတယ်ဆိုတော့ကတော့ကိုရင်လဲပါဝင်ပတ်သက်ခဲ့ဘူးသူတယောက်နေနဲ့ပြောရမယ်ဆိုရင်ဟိုချက်သိမ်းမွင်းချင်းထားအောင်တော့စိတ်ကျဉ်တတ်ပါတယ်နောက်တစ်ခုလှုပ်ဖို့ကင်ပတ်တွေနဲ့ပြန်တွေ့ရတယ်ဟလာမပါခဲ့တဲ့လူတွေကြားခဲ့ကြားဆုံးခဲ့တဲ့လူတွေဘဝပြတ်သွားတဲ့လူတွေအတွက်လဲစင်ကျင်ပြီးတော့ဟလာဟိုကိုတက်နိုင်သလောက်ဆက်လုပ်ရမယ်ဆိုတော့ဒါကတော့ဟိုစိတ်ထဲမှာဒီလိုနှလုံးသွင်းပြစ်တာပေါ့နော်ဒါတော့တစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီရှစ်လေးလုံးရဲ့ဂတိကဝတ်တွေပေါ့ရှစ်လေးလုံးကိုကျွန်တော်တို့စဉ်းစားတဲ့အခါမှာဖြစ်စဉ်ကြီးတစ်ခုပေါ့ဟို incident တစ်ခုလို့စဉ်းစားလို့မရဘူး event တစ်ခုလို့စဉ်းစားလို့မရဘူးရှင်လေးလုံးဟာတကယ်ကျတော့ journey တခုလိုပါပဲဖြစ်စဉ်ကြီးဖြစ်စဉ်တခုလိုကိုစမ်းပါလေဖြစ်ရနဲ့မတူပါဘူးဆိုတဲ့အခါကျတော့60နှစ်ကလေးကနေစခဲ့တဲ့ဖြစ်စဉ်မှာတကယ်ပြောရမယ်ဆိုရင်ဒီဘက်နောက်ပိုင်းရှင်လေးလုံးအလွန်မှာဆိုရင်ဒီဒီမိုကရေစီရေးစစ်အာဏာရှင်ဆန့်ကျင်ရေးတွေမကတော့ဘဲနဲ့တိုင်းရင်းသားတန်းတူရေးလို့ federal ရေးလို့ပါပါလာတာပေါ့အဲ့တော့ကျန်းမြတ်ပြောရမယ်ဆိုရင်ရှင်လေးလုံးရဲ့ဂတိကဝတ်တွေအခုပြည့်ပြီလားလို့ပြောရမယ်ဆိုရင်တော့အများကြီးလူသိတယ်လို့ပြောရမယ်ချင်ပါတယ်အဲ့တော့ရှင်လေးလုံးရဲ့ဂတိကဝတ်တွေပြည့်ဖို့အတွက်အခုဒီလိုမျိုးသင်္ကေတတွေလို့အထိတ်မှတ်တွေကနေပြီးတော့ inspiration လို့ခေါ်တဲ့စေစုံမှုတွေလုံစုံမှုတွေဆက်ရှိနိုင်မယ်ဆိုတော့ပိုကောင်းပါတယ်ဒီကိစ္စမှာတော့ရှင်လေးလုံးဂတိကဝတ်တွေပြည့်ဖို့ဆိုတာအစိုးရတစ်ခုနဲ့မသက်ဆိုင်ပါဘူးရှင်လေးလုံးကပါဝင်ခဲ့တဲ့လူတွေရောအဲ့ဒီလူတွေကနောက်မျိုးဆက်တွေကိုဘယ်လို lesson ကမ်းနိုင်မလဲဆိုတဲ့ပုံပေါ်လဲအများကြီးမူတည်မလို့ဆိုတော့ထင်ပါတယ
်ဒီနေ့ရှင်လေးလုံးနေ30ပြည့်ခန်းသားမှာနိုင်ငံခြားတန်တမန်တွေအပြင်မြမအစိုးရပြန်ကြားရေးဝန်ကြီးဌာနကြီးထောင်စုဝန်ကြီးဥဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပြီးမြဲအမတ်တရမိန်ကွန်းတစုံတရာပြောဆိုသွားတာမတွေ့ရပါဘူးအရသာအစိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပခွင့်ရတဲ့ခန်းနာဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေဆက်ဆက်နိုင်ငံရေးလှုပ်ရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
နာဆင်းနေရတဲ့သချင်းကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့သချင်းပါအမှုပညာရှင်နိုင်မြန်မာကဒီသချင်းရဲ့သကကလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့အတူရှင်သန်နေတဲ့သချင်းတစ်ပုဒ်လည်းဖြစ်ပါတယ်တေးရဲသမားနိုင်မြန်မာကတော့ဒီလိုသချင်းမျိုးကိုဘရော့မှထပ်ပြီးတော့မဖန်တီးကျင်တော့ဘူးလို့2013ခုနှစ်တုန်းကပြောထားပါတယ
်ဒီလိုသချင်းမျိုးဆိုရတာလည်းပြောစရာလည်းမကောင်းပါဘူးကျွန်တော်တို့တိုင်းပြည်ကဒီလိုသချင်းမျိုးတွေဆိုရတဲ့အဖြစ်မျိုးဒီလိုအချင်းမျိုးတွေစုံနေရတဲ့ဘဝမျိုးကနေမြန်မြန်ကျွတ်လွတ်ပါစေ။နောက်နောက်အခါတွေမှာလည်းဒီလိုအချင်းမျိုးတွေရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးတွေရေးရတဲ့အချင်းစရာမျိုးဒီလိုအချင်းမျိုးတွေကိုရေးဆက်စီကောရတဲ့ဘဝမျိုးနားထောင်ရတဲ့ညည်ရတဲ့တိုင်းဆိုရတဲ့အဖြစ်မျိုးတွေလည်းကျွန်တော်တိုင်းပြည်သူပြည်သားတွေမြန်မြန်ကျွတ်လွတ်သွားကြပါစေ။ဒီလိုဘဝတွေရတယ်ပေါ့အေးအေးချမ်းချမ်းကျွန်တော်ပျော်ရတဲ့ဘဝမျိုးခစ်မျိုးကိုကျွန်တော်တောင်းကြတဲ့အတိုင်း
VOA ကနေဗုဒ္ဓဖူးညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေနေရက်ပြန်နိုင်ရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ပေးကြဖို့ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒေသရင်းအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပန်ကြားလိုက်ပါတယ်။ဒေါက်ခေမျိုးသက်ပြောပြပေးပါရှင်။
မနစ်ကအောက်တိုဘာလကတည်းကရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခေါ်လုံတဲ့ရိုဂျာ9သိန်းနေရပြန်နိုင်ရေးလုပ်ငန်းရှင်ကိုဝိုင်းဝန်းပေးကူညီကြဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအောက်တိုဘာ9ရက်နေ့ကကျင်းပတဲ့ ခုနှစ်ကြိမ်မြောက်ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံပေါင်း28နိုင်ငံကဝန်ကြီးတွေကို UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီကပန်ကြားခဲ့ကြောင်း UNHCR အာရှဒေသဆိုင်ရာပြောခွင့်ရချာလီယက်စ်လီက VOA ကိုပြောပါတယ
် Well today at the in Bali UNHCR High Commissioner for Refugees Filippo Grandi
Bali မှာဒီနေ့ UNHCR Commissioner မင်းကြီးဖီလီပိုဂရန်ဒီကရှီတာအရှဒေတာတွင်ခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံရခိုင်ပြည်နယ်ရေးပြန်နှံ့ရေးအတွက်လုပ်နေတဲ့လုပ်ငန်းရှင်တွေကိုထောက်ခံပံ့ပိုးပေးဖို့ပန်ကြားခဲ့ပါတယ်လက်ရှိမှာတော့အခြေအနေကသူတို့ပြန်ဖို့မဖြစ်နိုင်သေးပါဘူးဒါပေမဲ့မြန်မာအစိုးရကသူတို့ပြန်နိုင်မဲ့အခြေအနေဖြစ်လာအောင်ဖန်တီးပေးဖို့စီစဉ်တာရှိကြောင်းပြောပါတယ်ဒီထဲမှာမြားပြတဲ့လူခွင့်ရေးဆိုင်ရာအမခန့်ချက်တွေပါဝင်ပြီးတခြားလှုပ်ဆောင်ရမယ့်လုပ်ငန်းတွေကိုပါတွဲလုပ်နေတာမို့ပြီးခဲ့တဲ့နှစ်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့စိတ်နှံချီတဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်နေရင်ပြန်ဖို့လှုပ်ပေးနိုင်မှာပါ
ထွက်ပြေးရတဲ့ဒုက္ခသည်တွေအားလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးရိုဟင်ဂျာတွေနေရပြန်ဖို့အတွက်လှုပ်မပေးနိုင်ခင်မှာစိတ်နှံချီတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနဲ့နိုင်ငံတကာကကျေးဇူးတင်ကြောင်းနဲ့အစည်းအဝေးတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုက္ခသည်တွေအတွက်ဆေးရုံတွေဆောက်ပေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်မှအခွန်အခလျှော့ချပေးတာကုန်သွယ်စည်းဝါးတိုးတက်လာအကူအညီပေးတာလိုမျိုးလိုအပ်တဲ့ခံဓာတွေမှာဝိုင်းဝန်းပံ့ပိုးပေးဖို့လည်းမဟာမင်းကြီးကပန်ကြားပါတယ် UNHCR ဘက်ကလည်း UNDP နဲ့အတူမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီနားလည်မှုစာချုပ်လွှာကနေရလကောင်းတွေပေါ်ထွက်လာဖို့အတွက်မျှော်လင့်ထားတယ်လို့လည်းပြောပါတယ
်။ For the signing of the memorandum of understanding with UNHCR and UNDP.
MOU နားလည်မှုစာချုပ်ကို UNHCR UNDP တို့နဲ့မြန်မာအစိုးရလက်မှတ်ရေးထိုးခဲ့တာဟာပထမခြေလှမ်းဖြစ်ပါတယ်။ဝင်ညာတွေသူတို့သဘောအလျောက်ပြန်နိုင်ရေးအတွက်အခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။လက်ရှိမှာတော့ဝင်ညာတွေသိမ်းသိမ်းချီဘင်္ဂလားဒေ့ရှ်မှာခုလုံနေကြပါတယ်။ဒါပေမဲ့အများစုကသူတို့ရဲ့နေအိမ်တွေလူအဖွဲ့အစည်းတွေထံကိုမိသားစုနဲ့အတူပြန်လို့ကြပါတယ်။ဒီလိုပြန်နိုင်ဖို့ဟာလူသားချင်းစာနာမှုဆိုင်ရာအမခန့်ချက်ရရှိဖို့လိုအပ်ပါတယ်။နိုင်ငံတကာဥပဒေအရသူတို့တူးချင်းစီရဲ့အခွင့်အရေးကိုရေးသားဖို့လိုပါတယ်။လွတ်လပ်စွာသွာလာခွင့်နိုင်ငံသားခံယူခွင့်ကိုဥတီမဲ့အစီအစဉ်ချမှတ်ပေးရေးဌာနေပြန်ကြမဲ့ရိုဟင်ဂျာတွေလူအဖွဲ့အစည်းမှဝင်ဆက်နိုင်ရေးလိုဖြစ်ပါတယ်။ဒါမှလည်းသူတို့ငြိမ်းချမ်းစွာဆုချက်လက်ချပြန်နိုင်ကြမှာဖြစ်ပါတယ
်။ဒါပေမဲ့ UNHCR က MOU စာချုပ်လွှာပါလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်စောင့်ဆိုင်းနေရဆဲဖြစ်ကြောင်းပြောပါတယ်။
တော်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်အောက်လွတ်တော်နေရာအတွက် OIO ပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်မနိုင်တဲ့အတွက်ဒီနေ့စောပိုင်းထိအနိုင်ရှုံးဆုံးဖြတ်ဖို့ခက်ခဲနေပါတယ်မက်ဆန်နန်နေမြေအားလုံးကရရှိထားတဲ့ကိန်းဂဏန်းတွေအရ Republican ကိုယ်စားလှယ် Tri Border ဆန်ကဒီမိုကရက်တစ်ကိုယ်စားလှယ် Danny O'Connor နဲ့ထောက်ခံမဲ့ထောက်ခံတဲ့ဟာအသာရထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့တရုတ်နိုင်ငံကြားထူးခေါင်းပေါ်နဲ့ကုန်သွယ်ရေးမှုဆက်ဆံရေးရလာမှာဖြစ်ပေမဲ့အရင်သမ္မတဟောင်းနေရဲ့လက်ထက်ကပုံစံမျိုးတွေနဲ့ကွဲပြားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးကောင်းမွန်တာကိုသူ့အနေနဲ့လူလာရင်မဲ့တရုတ်ဘက်ကအမေရိကန်ပေါ်မျှတမှုရှိတဲ့မူဝါဒမျိုးထားစီခြင်းတဲ့အကြောင်းသမ္မတထရန့်ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောကြားတဲ့မိန့်ခွန်းမှာမနေတော့ကပဲပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားအနေနဲ့လက်ရှိနျူကလ িয়ার ဆက်ရုံလက်နက်တွေနဲ့ဆက်ယုံနေအားလုံးရဲ့စီးရင်နဲ့နောက်တစ်ချိန်တည်းဆိုရင်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေနဲ့အတည်ပြုနိုင်မှုသဘောတူလက်ခံမှုမရပဲမြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတဒေါ်နယ်ထရန့်ဒုတိယတစ်ချိန်ထပ်မတွေ့သင့်ဘူးလို့အကဲခတ်တွေကသတိပေးပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့နောက်တစ်ချိန်ထပ်မတွေ့ဆုံလို့တဲ့သဘောထားမျိုးပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတူတာလူမှုကွန်ရက်ကနေပြောဆိုထားတာပါ။မလေးရှားနိုင်ငံမှာ 1MTP လုပ်ငန်းကြီးကနေဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နေပြီးဝန်ကြီးချုပ်အောင်နာချေရဆက်နောက်ထပ်အမှုတွေနဲ့ရင်ဆိုင်နေရပါတယ်။ 1MTP လက်အောက်ခံလုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်းစင်းတွေကိုဒေါ်လာ10ဆန်းလွှဲပြောင်းမှုအပါဝင်ဝင်မဲခွာချမှုအမှုသုံးမှုနဲ့ဒီကနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတာဖက်အင်ဂျင်နီယာကတော့ skick ဖြစ်ပါတယ်ရှင်။ကျွန်မကဆွန်ပေါ်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia Sub 7ဂျိုရူးကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington. From Washington, this